ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုတန့်အမတ်ကြီးခန့်ထားရေးကိစ္စမှာမနစ်ကလိုပဲဆိုင်ငံ့ထားနိုင်တယ်လို့လက်ရှိကုလသမဂ္ဂဆိုင်ရာမြန်မာမျိုးတန်ကိုယ်စားလှယ်ပြတာဝန်ယူနေတဲ့တန့်အမတ်ကြီးဦးကျော်မိုးထွန်းကဖြေဝေကိုပြောပါရစေ။အားလုံးသိကြတဲ့အတိုင်းပေါ့နော်မနစ်ကဂျန်နရယ်ဒီဘေးမှာဟိုကျွန်တော်မိန်ကုံးဝင်ရောက်ကြားခြင်းမပြုခဲ့ဘူးပေါ့နော်ကျွန်တော်ပြီးခဲ့တဲ ြန်မာကိုစားစကားပြောဖို့အတွက်ကိုဟိုကျွန်တော်တို့အမြဲတမ်းဟိုစာ inscribe လုပ်ပါတယ် speaker list မှာဆိုတော့ဒါကတော့ဘောနော်တယောက်နဲ့တယောက်နားလည်မှုနဲ့ပေါ့နော်တချို့ဥစ္စာတွေမှာဒီမိကွန်းကိုပြောဖို့မပြောဖို့ဆိုတဲ့ဥစ္စာတွေကဒီလိုမျိုး part of the arrangement အနေနဲ့ပေါ့နော်နောက်ဆုံးအချိန်တစ်ခုရောက်ရင်အဲကျွန်တော်မနစ်ကလည်း withdraw လုပ်ပေးခဲ့တယ်ပေါ့နော်
ကုလသမဂ္ဂထွေထွေညီလာခံကနေခန့်အပ်ဖွဲ့စည်းလိုက်တဲ့အရေးချင်းစစ်ကော်မတီကတန်အမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာအမြဲတမ်းကိုယ်စားလှယ်ဖြင့်ဆက်လက်ထားရှိဖို့ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ခဲ့ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာတခြားနိုင်ငံခေါင်းဆောင်တွေနဲ့တန်တမန်တွေလိုနိုင်ငံကိုယ်စားပြုစကားပြောဖို့အရေးကိုတော့ဆိုင်းငံ့ထားမယ်လို့ဆုံးဖြတ်ထားပါတယ်။ဒါကြောင့်လည်းတန်အမတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားပြုနေရအတွက်အတည်ပြုသတ်မှတ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကိုမြန်မာအရေးလှုပ်ရှားသူတွေကကျင်းပခဲ့ကြပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဦးကျော်မိုးထွန်းအစားအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကစစ်တမ်းမှုဗိုလ်မှူးကြီးအောင်သူရိန်ကိုကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးအဖြစ်အတည်ပြုပေးဖို့အမည်စင်းတင်သွင်းထားပါတယ်ရှင်။